Anke uwe shwishe, yuekao pwe bi lo di kozele naya pati riya ni bi ro la me parliament dwe ko bin sin ni cha le lo tin ni ya ba le shin ho anke ro tai yin da si lo nyu ye pati ya yo ho ba ri mya bin sin saung ye ni ba le shin
chanaw ro lou ni ba bi khin ya chanaw ro yi do lut daw ma chanaw 12 yaw myo da lut daw ma ga 9 yaw so ro 18 yaw chanaw ro shi ba le so lo se paw li di ne tai lut daw ma ro chan ne pugu riya di ne tai ma shi ba le yi do lut daw na myo da lut daw dwe ka ro အခုလောလောဆယ်ဖိတ်စာတွေပဲတော့မရသေးပါဘူးအကြောင်းကြားတာလည်းမရှိသေးပါဘူးသို့တော့ကျွန်တော်တို့ချမ်းမြင်းသိထားတာကတော့ဇန်နဝါရီလ19ရက်နေ့အရောက်ဟောမဲပါညာသူတို့ကြားတဲ့အတွက်အဲသူတို့ကတော့ကျွန်တော်တို့ချူအကြောင်းကြားပြီးတော့အဲ့လိုပြင်ဆင်ထားပါတယ်ပြင်ဆင်ထားပြီးတော့ဒီလိုလို့တော့အတွင်းမှာလည်းပဲကောင်းတဲ့ပေါ်ဆောင်ရွက်မှုပေါ်တာတွေကျွန်တော်တို့ညီနိုင်ဆွေးနွေးထားပြီးကျွန်တော်တို့ဖြစ်ပါတယ
်ဟုတ်ကဲ့ဟိုလွတ်တော်မှာလွတ်တော်ထဲမှာအဓိကဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့ရောခက်မှန်းပါလဲရှင်
တော်တော်ဇေတော့ကျွန်တော်တို့ဒီပထမဆုံး section မှာတော့ပေါ့လေကျွန်တော်တို့အချမ်းမြင်းအနေနဲ့ကတော့များသောအားဖြင့်လုံးလေးလုံးတာရှိတာတော့လွတ်တော်နဲ့ပတ်သက်တဲ့ဥပဒေတွေကျွန်တော်တို့ပြဋ္ဌာန်းမယ်နောက်တစ်ခါလုံထုံးလုံးနည်းတွေပေါ့လေ procedure စီဒါတွေကျွန်တော်တို့အဲတော်တော်များများဒီဥစ္စာလုပ်ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခါလည်းပဲဒီပြည်တော်စုလွတ်တော်ကနေပြီးတော့နိုင်ငံတော်အကြီးအကဲနဲ့သမရပေါ့လေနောက်တစ်ခါကျွန်တော်တို့ဒီအစိုးရအဖွဲ့ပေါ့ဒါတွေလည်းပဲဖွဲ့စည်းပြီးတော့ဆောင်ရွက်သွားမယ်ချိန်ကြီးရှိတဲ့ခါကြတော့အရာဒီနဲ့တင်တော်တော်လေးအလုပ်များနေမယ်လို့ကျွန်တော်တို့ခံမှန်းပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ကတော်တော်ရင်းဆောင်ရွက်ဖို့နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရွေးကောက်ပွဲဝင်စဉ်တုန်းကပြည်သူတွေကိုကတိကိုပြုခဲ့တဲ့ကျွန်တော်တို့ရွေးကောက်ပွဲကြီးညာသဏ္ဍာန်ရှိပါတယ်။အဲကြီးညာသဏ္ဍာန်မှာရှိတဲ့အချက်လက်တွေအားလုံးပေါင်းဆိုရင်ပေါ့လေအကြောင်းအရာ20နဲ့တစ်ချက်ကျွန်တော်တို့ရှိပါတယ်။ဒါတွေဟာကျွန်တော်တို့တော်တော်ရင်းမှာတောက်လျှောက်ပေါ့လေဒီအကောင့်တွေပေါ်ဆောင်ရွက်သွားမယ်လုပ်ငန်းတွေဖြစ်နေကျွန်တော်တို့တတ်မှတ်ထားပါတယ်အဲ့တော့ဒီအကြောင်းအရာတွေကိုကြံပြီးတော့ထုတ်လိုက်မယ်ဆိုရင်အကြောင်းအရာ3ချက်ကျွန်တော်တို့တွေ့ပါတယ်ရှိပါတယ်အဲ့ဒီအကြောင်းအရာ3ချက်ကတော့တစ်ကတော့တိုင်းသားစီလုံးညီညွတ်ရေးပါနောက်တစ်ခုကတော့ဒီဒီမိုကရေစီတွင်ကူးကြောင်းရေးလုပ်ငန်းအခြေခံအုပ်မြင့်ထိုင်နိုင်မှာမှာစိုက်ထူနိုင်ဖို့ပါ3ကတော့လုပ်သားပြည်တွေစာဝတ်နေရေးအတွက်စီဝါရေးလုပ်ငန်းစနစ်တွေကျွန်တော်တို့အကောင့်တွေပေါ်ဆောင်ရွက်ဖို့ပါဒါအဓိကကျွန်တော်တို့သုံးချက်ဆောင်ရွက်သွားမယ်အဲကိစ္စရပ်တွေဖြစ်ပါတယ်လို့ဒါတော်တော်ကိုယ်တိုင်နဲ့ကျွန်တော်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဟိုတကယ်လို့ဒီလွတ်တော်ထဲမှာလွတ်လပ်စွာပြောဆိုခွင့်မပေးဘဲနဲ့စီးတွေဘောင်တွေနဲ့ပြောဆိုဖို့ကန့်တတ်လာမယ်ဆိုရင်ရောဟိုအငယ်တို့တဆညပါတီအနေနဲ့ကဘယ်လိုလုပ်ဖို့ရည်ရွယ်ထားတာရှိပါလဲရှင
်ကျွန်တော်တို့ကတော့သူလှုပ်ထုံးလုံနေသွားလှုပ်ရလိမ့်မယ်ခင်ဗျာဒီလွတ်တော်မှာလေ
ဟုတ်
ကဲ့ကွနာ procedure စီပေါ့လေဒါတွေကြည့်ပြီးတော့ဒီ procedure စီကကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ဒီမိုကရေစီလွတ်လပ်ပိုင်ခွင့်တွေရှိပါတယ်။နောက်အခွင့်အရေးတွေရှိပါတယ်။အဲ့ဒါတွေနဲ့ကိုက်ညီရင်တော့ကျွန်တော်တို့ပြောစရာမရှိပါဘူး။အဲ့ဒါတွေနဲ့ကျွန်တော်တို့ဆန့်ကျင်ပြီးတော့သုံးဒီလှုပ်ထုံးလုပ်နည်းတွေ procedure စီတတ်မှတ်မယ်ဆိုရင်တော့ကျွန်တော်တို့ကဆန့်ကျင်ကောက်ငွေရမယ်သဘောရှိပါတယ်။
ရွေးကောက်ပွဲရဲ့ရလတ်ကိုပါတီတော်တော်များများကလည်းမကျေနပ်ဘူးဆိုတဲ့အတန်တွေလည်းကြားရပါတယ်ရှင်။ဟိုဒီအတွက်လည်းတရားစွဲဆိုတာမျိုးတွေလည်းရှိနေတာမျိုးတွေ့ရပါတယ်ရှင်။ဆိုတော့ဒီအတွက်ရောဟိုအင်ဂယ်ရုအနေနဲ့ဗ ారి များလှုပ်ဆောင်နေတာမျိုးရှိပါလဲရှင်
။ကျွန်တော်တို့ကတော့လောလောဆယ်အနေနဲ့ကတော့ဒီတရားစွဲတာတို့ဒီကန့်ကွက်လာတင်တာတို့ကျွန်တော်တို့လောလောဆယ်မရှိသေးပါဘူး။တူလည်းပဲဒီ time frame ပေးထားပါတယ်။ရပောင်60အတွင်းမှာတင်ရမယ်သဘောရှိပါတယ်။ဟိုရဲမှုဖွင့်တဲ့အခါကတော့ဒီရွေးကောက်ပွဲပြီး15ရက်အတွင်းလုပ်ရမယ်ဆိုတော့ဒါကတော့လွန်မြောက်သွားပါပြီကျုံဝင်တော့ပါဘူးလုပ်ရမယ့်ဟာကတော့ကျွန်တော်တို့ဒီကန့်ကွက်လာတင်ရမယ်ကိစ္စပါလောလောဆယ်ကျွန်တော်တို့ပါတီနေနဲ့ကတော့အစီအစဉ်မရှိသေးပါဘူးသို့တော့တက်ဆိုင်ရာဒီဖြစ်ပျက်ခဲ့တဲ့အခြေအနေစနစ်ပတ်သက်လို့ကတော့ကျွန်တော်ပြည်ထောင်စုကော်မရှင်ကိုဒီစာရေးသားပြီးတော့ကျွန်တော်တို့အတိအပြီးပြောထားတဲ့အနေအထားမျိုးပဲရှိပါတယ်
ဟုတ်ကဲ့အခုဆိုရင်ဒီရွေးကောက်ပွဲအနိုင်ရပါတီတချို့ကပါတီရဲ့ရည်တည်ရွယ်အတွက်ဆိုပြီးတော့စီးပွားရေးလုပ်ငန်းထူထောင်တာတွေကုမ္ပဏီထောင်တာမျိုးတွေလည်းရှိလာပါပြီရှင်ဆိုတော့အင်ဂယ်ရိုပါတီအနေနဲ့ရောဒီလိုမျိုးလှုပ်ဆောင်ဖို့ရည်ရွယ်ထားတာမျိုးရှိပါလားရှင
်ကျွန်တော်တို့ဒီလိုလေးဟို68ခုနှစ်တည်းကနေပြီးတော့ဖွဲ့စည်းတဲ့ပါတီဖြစ်တယ်အခုနောက်မှထပ်ပြီးတော့ကျွန်တော်တို့ပါတီမှတ်ပုံထပ်တင်တယ်ကျွန်တော်တို့အရင်ပါတီအဟောင်းပေါ့လေအဲ့ဒီတွေကဖွဲ့စည်းတတ်တာဖြစ်တဲ့အတွက်ကျွန်တော်ဟိုရုံးနဲ့ကထိုက်တဲ့နဲ့စီးပွားရေးလုပ်ငန်းလေးတွေအဲလှုပ်ထားပြုထားတာကျွန်တော်တို့ရှိပါတယ်။ဒါကြောင့်မလို့လောလောဆယ်တော့ကျွန်တော်တို့ကအဲကုမ္ပဏီရဲ့ဘာဟဲ့အစ်စ်ထပ်ပြီးတော့ဖွဲ့စည်းပါညာလုပ်မဲ့အစီအစဉ်မရှိသေးပါဘူး။အဲဘူလာလှုပ်ထားတဲ့အနေထားရပဲပါတီရဲ့အဲရရှိထားတဲ့ ရံမုံဝင်နဲ့ပဲဆက်လက်ပြီးတော့ရည်တည်ဆောင်ရွက်သွားမယ်လို့ကျွန်တော်တို့ဒီလိုစီစဉ်ထားပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အန်ကယ်ဦးဟန်ရွှေရှင်